မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီလကုံလုံးမဲ့အာဆီယံထိပ်သီးအစည်းအဝေးဖိတ်မဖိတ်အရေးပေါ်ဆွေးနွေးရတာဟာအာဆီယံရဲ့ဂုဏ်သိက္ခာကိုဆင်နိုင်ဖို့အတွက်ပါလိုအပ်ချက်ဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကလည်းအခုလိုထိပ်သီးဆွေးနွေးပွဲမဖိတ်ဖို့ကသူ့ရဲ့ရည်တည်ချက်ဖြစ်ကြောင်းနဲ့အများလဲအလားတူပဲခံစားနေရပါတယ်လို့လုံးဝ Institute အဖွဲ့ရဲ့မနေ့ကအင်တာနက် online ဆွေးနွေးပွဲမှာလူသိရှင်ကြားပြောကြားခဲ့တာပါ။ဒီကနေ့တောက်ကြနေအာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးကနေဘလို့ဆုံးဖြတ်ချက်မျိုးတွေကြားနိုင်ပါတယ်စင်ကာပူအခြေစိုက်အရှိတောင်အရှက်လေးလာရေးဌာနကမြန်မာအစီအစဉ်နှိမ့်နိုင်ရေးမှုမမိုးသူစားကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးမှာပ
ါဟုတ်ကဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုအခုအောက်တိုဘာ26ကနေ28အထိလုံးမဲ့20အာဆီယံထိပ်သီးအစည်းအဝေးမဖိတ်ဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးကလူသိရှင်ကြားပြောခဲ့တာကိုအခုအွန်လိုင်းဆွေးနွေးပွဲမှာဒီနေ့အာဆီယံအစည်းအဝေးကိုတက်ရောက်မဲ့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလက်ဆင်ဂျူနီယာကိုမေးရမှာဒါကသူ့ရဲ့တည်ချက်လည်းဖြစ်တယ်လို့ဆိုကအရေးပါတာကိုအခုလိုရှင်းပြပါတယ
် Well we can continue with this keeping them at a distance
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုအဝေးမှာပဲဆက်ခွာထားတင်ပါတယ်အရင်ပြောသလိုပဲတနည်းနည်းနဲ့ပြန်လျှော့ပေးလိုက်ရင်ကျွန်တော်တို့အာဆီယံအဖွဲ့ရဲ့စစ်မှန်တဲ့ဒေတာရင်းအဖွဲ့ကြီးအဖြစ်ကနေပျောက်ကွယ်သွားတော့မှာပါဆိုလိုချင်တာကအတိအပြည့်မရှိတာတွေကမ္ဘာကြီးမှာအတိအမှန်မပြူတာတွေကိုအချင်းချင်းစုသဘောထားပေးနေကြတဲ့လူတစုသာဖြစ်သွားမှာပေါ့ဒါဆိုရင်အားကောင်းတဲ့ဒေတာရင်းမဟာမိတ်အဖွဲ့လို့မခေါ်နိုင်ပါဘူးအာဆီယံတဲကကျွန်တော်မိတ်ဆွေတွေခေါင်းဆောင်တွေအားလုံးကိုယ်တိုင်လဲဒါကိုသဘောပေါက်ပြီးအလားတူခံစားနေရပါတယ်ကုန်းတွင်းကျအာဆီယံနိုင်ငံတချို့အနေနဲ့တခါတလေပျော်ပြောင်းတတ်တယ်ဆိုပေမဲ့လမ်းမဲဖွင့်ထားပေးစေချင်တာပါကမ္ဘာကြီးတစ်ခုလုံးကိုတော့သူတို့မဆန့်ကျင်လိုပါဘူးအဓိကအထိကိမာကအဖွဲ့ကုံသိက္ခာဆိုတာအားလုံးကောင်းကောင်းသိပါတယ
်ဒါအပြင်အင်ဒိုနီးရှားနဲ့စင်ကာပူခေါင်းဆောင်တွေကလည်းအလားတူအနေနဲ့များပြောလာကြချိန်မှာဒီကုန်းတွင်းကျအာဆီယံနိုင်ငံတွေဆိုတာကထိုင်းကမ္ဘောဒီးယားလောစ်ဗီယက်နမ်တို့ကိုဆိုလိုတာပါအဲ့ဒီတော့ဒီနေ့အာဆီယံစည်းဝေးအရေးပါပုံကိုမေးရမှာအာဆီယံရေးကြွန့်ကျင်သူမမိုးသူစားကလည
်းအထူးဆွေးနွေးဖို့အတွက်ကိုအစည်းအဝေးတည်းကခေါ်တယ်ဆိုတာတော့ဒါထူးခြားတယ်ဘာကြောင့်လဲဆိုတော့အခုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ကလည်းအာဆီယံဘက်ကနေပြီးတော့မှမြန်မာနိုင်ငံမှာအရေးကြီးနေတဲ့အရေးကိစ္စတွေကိုငင်းချစွာဖြေရှင်းနိုင်ဖို့အတွက်ကိုလည်းတောင်းဆိုထားတာတွေဒီသဘောတူညီချက်၅ချက်အကောင့်ထဲပေါ်ဖို့အတွက်အခုဆိုလို့ရှိရင်ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေအလေးမထားတဲ့သဘောလိုမျိုးတက်ရောက်နေတဲ့အနေအထားမှာအာဆီယံထိပ်သီးအစည်းအဝေးတွေကိုတက်မယ်ဆိုတဲ့အခါမှာအာဆီယံအနေနဲ့မျက်နှာပန်းမလှယုံနေမှာဘူးအာဆီယံရဲ့ credibility ခေါ်တဲ့သိက္ခာလည်းခေါ်လို့ရတယ်နိုင်ငံတကာရဲ့ယုံကြည်မှုလေးစားမှုဒီပုံရိပ်တွေအကုန်လုံးကိုလည်းထိရောက်နိုင်တယ်ဆိုတဲ့အနေအထားမျိုးကိုအာဆီယံကအခုဒါအလေးတယူရေးထားဆွေးနွေးတယ်
ဟုတ်ကဲ့မမိုးသူစားဘာကြောင့်အခုလိုနိုင်ငံတကာပုံရိပ်ကိုအာဆီယံကအလေးထားလာရတာလ
ဲမြန်မာနိုင်ငံအနေနဲ့ဒီအာဆီယံထိပ်သီးအစည်းအဝေးတွေကိုတက်တယ်ဆိုတဲ့အနေအထားကအာဆီယံအဝန်အဝိုင်းတင်မဟုတ်ဘူးဒီအာဆီယံရဲ့ဆွေးနွေးဘက်နိုင်ငံ dialogue partners တွေဖြစ်တဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေအခုအရှိအာရှထိပ်သီးအစည်းအဝေးပွဲဆိုလို့ရှိရင်တော်တော်လေးကြေပြန့်တဲ့ဆွေးနွေးပွဲအဆင့်ဖြစ်ပါတယ်အဲ့ဒီမှာဆိုလို့ရှိရင်လည်းအမေရိကတရုတ်ဂျပန်ရုရှားဒီလိုမျိုးနိုင်ငံတွေကနေပါဝင်တက်ရောက်ကလည်းအာဆီယံနဲ့ဒါခေါင်းဆောင်ပိုင်းအဆင့်မှာထိုင်ပြီးတော့ဆွေးနွေးကြမယ်အနေအထားမှာရှိပါတယ်ဒါကြောင့်မလို့လည်းဒီကိစ္စကအခုဆိုလို့ရှိရင်ဒါအင်မတန်အရေးကြီးတယ
်ဟုတ်ကဲ့အဲ့ဒီတော့အခုမြန်မာစစ်ကောင်စီခေါင်းဆောင်အစည်းအဝေးတက်ရေးမတက်ရေးဆုံးဖြတ်ရမှာဘာတွေကိုအဓိကထည့်ပြီးစဉ်းစားမယ်လို့ထင်ပါလဲ
အာဆီယံထိပ်သီးအစည်းအဝေးကိုနိုင်ငံခေါင်းဆောင်အနေနဲ့တက်ရောက်ဖို့ဆိုတဲ့အနေအထားကိုမပေါ်လွင်အောင်အာဆီယံကစိတ်ဝင်စားဥတည်နေသလားရေပုံရအားဖြင့်တကားနောက်ွယ်မှာနှိမ့်နိုင်ခဲ့တာတွေအာဆီယံတရလုံးအနေနဲ့ရောမြန်မာနိုင်ငံအနေနဲ့ပါမျက်နှာမပြတ်ရအောင်ဘယ်လိုဖြေရှင်းမလဲဆိုတဲ့ဆွေးနွေးချက်တွေတော့ရှိခဲ့တယ်။2005ခုနှစ်တုန်းမှာမြန်မာနိုင်ငံသည်2006ခုနှစ်မှာအလှည့်ကျအာဆီယံဥက္ကဋ္ဌတာဝန်ကိုယူရတော့မယ်ဆိုတဲ့အခါမှာအဲ့ဒီတော့ကလည်းမြန်မာနိုင်ငံဟာစစ်အစိုးရလက်ထက်အောက်မှာအဲ့ဒီတော့ကမြန်မာဘက်ကအဆုံးဖြတ်လိုက်တာကတော့ပြည်တွင်းရေးကိစ္စတွေကိုပို့ပြီးတော့အလေးထားဖို့အတွက်အလှည့်ကျဥက္ကဋ္ဌတာဝန်ကိုမယူတော့ဘဲနဲ့နောက်အဆင်သင့်ဖြစ်တဲ့အချိန်ကြမှာပြန်ယူပါမယ်ဆိုပြီးတော့ဒီလိုမျိုးပေါ့နော်ခဏဘေးဖယ်ပေးထိုင်ပေးခဲ့တဲ့အနေအထားမျိုးရှိပါတယ်။ဒါကိုလည်းအခုပြန်ပြီးသူတို့သုံးသပ်ကြလိမ့်မယ်ထင်ပါတယ
်။ဟုတ်ကဲ့ အခုအာဆီယံစည်းဝေးကနေဘယ်လိုဆုံးဖြတ်ချက်မျိုးအဓိကကျလာဖို့သုံးသပ်ချင်နေပါလဲ
။မြန်မာကိုခေါင်းဆောင်ပိုင်းအနေနဲ့တက်ရောက်ချင်းမမြည်တော့လဲကိုယ်စလဲကိုလက်ခံမလား။နောက်တစ်ပိုင်းကတော့ဒါဆိုလို့ရှိရင်လေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ကိုယ်စလဲဒီထိပ်သီးအစည်းအဝေးကိုတက်ရောက်တယ်ဆိုတဲ့သဘောများတက်ရောက်မလားဒါတွေကိုလည်းဆွေးနွေးစဉ်းစားကြရမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမိုးသူစားခင်ဗျာ။